လာမယ့် 2015 ခုနှစ်ကျရင်အမေရိကန်ပြည်ထောင်စုဟာဆော်ဒီအာရေဗျနိုင်ငံနဲ့ရုရှားနိုင်ငံတွေကိုကြော်တက်ပြီးကမ္ဘာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့ IEA နိုင်ငံတကာစွမ်းအင်အေဂျင်စီကကြေညာပါတယ်။အမေရိကန်ပြည်ထောင်စုဟာဆယ်စုနှစ်နှစ်ခုအတွင်းမှာပဲစွမ်းအင်အရာကိုပိုင်ရပ်တည်နိုင်တဲ့လမ်းကြောင်းပေါ်ကိုရောက်လာပြီလို့လည်း IEA ကပြောပါတယ်။လာမယ့်10နှစ်ကျရင်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေဟာရုပ်ကျွန်းလောက်စွာရေနံတူးဖော်မှုတွေနဲ့ရေနံထုတ်လုပ်မှုရှေ့ရောက်လာပြီးဘရာဇီးမှာရေနံပိုင်းရေနံတူးဖော်ထုတ်လုပ်မှုတွေကြောင့်လက်ရှိကမ္ဘာမှာဩဇာကြီးတဲ့အရှေ့အလယ်ပိုင်းအများစုပါဝင်တဲ့ OPE ရေနံတင်ပို့မှုနိုင်ငံများအသင်းရဲ့အခန်းကဏ္ဍကိုလျှော့ချစေလိမ့်မယ်လို့ IEA ကပြောပါရယ်။ဒါပေမဲ့လည်း2020ခုနှစ်များအလယ်ပိုင်းကာလကြာရင်တော့အမေရိကန်အနေနဲ့ကမ္ဘာရေနံထုတ်လုပ်မှုထိတ်ဆုံးနိုင်ငံအဖြစ်ကနေပြန်လျှော့ချသွားမယ်လို့Paris အခြေစိုက် IEA အဖွဲ့ကထုတ်ပြန်ပါတယ်။ American ပြည်ထောင်စုအလယ်ပိုင်းက Dakota နဲ့ Texas ပြည်နယ်တွေမှာလက်ရှိထုတ်ယူသုံးစွဲနေတဲ့ရေနံအရင်းအမြစ်တွေရော့ပါလာတဲ့အခြေအနေကိုထောက်ပြထားတာပါ။အဲ့ဒီအချိန်ကျရင်တော့အရှေ့အလယ်ပိုင်းတိုင်းပြည်တွေဟာကမ္ဘာရေနံဈေးကွက်မှာပိုပြီးတင်ပို့လာမယ်လို့ IEA ကပြောပါတယ်။ American ပြည်ထောင်စုဟာသူ့ရဲ့စွမ်းအင်လိုအပ်ချက်ကို2030ခုနှစ်ကျရင်ပြည်တွင်းအရင်းမြစ်ကိုပဲမိခိုသုံးဆွဲမယ်ဆိုရဲရည်မှန်းမှုကိုတဖြည်းဖြည်းနဲ့တွားနေတဲ့နှစ်စဉ်ထုတ်ပြန်ကြကမ္ဘာစွမ်းအင်အခြေအနေစမ်းစစ်ချက် IEA အစီရင်ခံစာထဲမှာဖော်ပြထားပါတယ်စွမ်းအင်ပိုင်းမှာကိုပိုင်ရပ်တည်နိုင်ရေးဟာအတော်ကြာကတည်းကရှိခဲ့တဲ့အမေရိကန်ခေါင်းဆောင်တွေရဲ့ရည်မှန်းချက်ဖြစ်တယ်လို့လည်းဖော်ပြပါတယ်လက်ရှိကမ္ဘာမှာတော့စီးပွားရေးတိုးတက်လာတဲ့နိုင်ငံတွေကြောင့်စွမ်းအင်လိုအပ်ချက်ပိုများလာမယ်လို့ IEA ကခန့်မှန်းပါတယ်လာမယ့်2030လောက်ကျရင်တော့ဒီတေယုံနိုင်ငံဟာအမေရိကန်ပြည်အောင်စုကိုကြော်တက်ပြီးကမ္ဘာမှာရေနံသုံးဆွဲမှုအများဆုံးနိုင်ငံဖြစ်လာမယ်လို့လည်းဆိုပါရရှင်။